မလေးရှားနိုင်ငံမှာနိုဝင်ဘာလဇန်ပုံမှန်တက်ဆော့ပြီးကျင်းပဖို့မျှော်လင့်ထားတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲအပေါ်မှာလည်းရက်ခတ်နိုင်တဲ့အကြောင်းဒါဒီပလိုမက်သတင်းမှာသုံးသပ်ရေးသားထားပါတယ်ရွေးကောက်ပွဲကျင်းပဖို့အတွက်ပါလီမန်ကိုဖျက်သိမ်းလိုက်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်အစ္စမေးဆာဘရီယာကော့ပ်ကမနေ့ကကြေညာပါတယ်ရက်60အတွင်းရွေးကောက်ပွဲကျင်းပတဲ့အခါမြန်မာနိုင်ငံအရေးပြတ်ပတ်သားသားဖိအားပေးဖို့တောင်းဆိုနေတဲ့လက်ရှိမလေးရှားနိုင်ငံရဲ့ဝန်ကြီးစိုက်ဖူဒင်အဗ်ဒူလာရဲ့တာဝန်ယူမှုပြောင်းလဲသွားနိုင်တာကြောင့်မြန်မာနိုင်ငံအပေါ်ထားတဲ့မလေးရှားရဲ့မူဝါဒအပေါ်တက်ရောက်နိုင်တယ်ဆိုပြီးအကြက်ခတ်တွေကခံမှန်းထားပါတယ်နိုင်ငံရဲ့ဝန်ကြီးစိုက်ဖူဒင်အဗ်ဒူလာရဲ့ပါတီဖြစ်တဲ့ဘက်ဆာတူတိုင်းရင်းသားပါတီဟာမလေးရှားအောက်လွှတ်တော်အမှတ်222နေရာမှာ28နေရာရရှိထားပါတယ်။လက်ရှိအာဏာရညီညွတ်သောမလေးရှားအမျိုးသားအစည်းအရုံးဥမ်နိုပါတီအတွင်းလာဆမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာပါတီငယ်လေးတွေကိုအားထားပြီးညွန်ပေါင်းအစိုးရဖွဲ့စည်းထားတာပါ။ဒါပေမဲ့လည်းရွေးကောက်ပွဲအပြီးဥမ်နိုပါတီရဲ့ညွန်ပေါင်းအစိုးရပုံစံပြောင်းလဲသွားနိုင်တယ်လို့နိုင်ငံခြားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာရဲ့ဘက်ဆာတူပါတီအပေါ်ညွန်ပေါင်းအစိုးရအဖွဲ့အတွင်းထောက်ခံမှုတွေလည်းကျဆင်းနေတယ်လို့သုံးသပ်ရေးသားထားပါတယ်ခင်ဗျ